ဗြိတိန်သံတမန်23ဦးကိုနိုင်ငံတွင်းကနေနှင်ထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောပါတယ်ဒီသတင်းပတ်စောပိုင်းကရုရှားသံတမန်23ဦးကိုဗြိတိန်ကပြည်နယ်နဲ့ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံ့ပြန်တော့ပါရုရှားထောက်လိုင်းရေးဟောင်းဆာဂစ်စကရီပန်နဲ့တူတမီယူလီယာတို့ကိုဗြိတိန်နိုင်ငံစလေးစပါရီမျိုးကပန်းချန်အတွင်းသတိလေးမျက်မျောနေတာကိုတွေ့ခဲ့ပြီးသူတို့ဟာရုရှားရဲ့အာရုံကြောထိတဲ့စီတဲ့နိုဗီချော့အစိမ့်နဲ့တိုက်ခိုက်လို့ကြံခံရတာဖြစ်ကြောင်းဗြိတိန်အာဏာပိုင်တွေကပြောထားတာပါဗြိတိန်ရဲ့ရန်စားတဲ့လုပ်ရက်နဲ့အချင်းချင်းမရှိတဲ့ဆွဆဲချက်တွေကိုတုံ့ပြန်ပြီးဗြိတိန်တန်တမန်တွေကိုပြည်နယ်နယ်ပေးလိုက်တာလို့ရုရှားဘက်ကပြောပါတယ်ရုရှားနိုင်ငံဆိုင်ရာဗြိတိန်တန်မန်လော်ရီပရစ်စတိုကိုရုရှားနိုင်ငံသားဌာနကစင်ခေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ရုရှားရဲ့အကြေညာချက်မှာဗြိတိန်တန်တမန်တွေကိုဒီသတင်းပတ်အတွင်းနိုင်ငံတွင်းကထွက်သွားဖို့နဲ့မလိုလားအပ်တဲ့သူတွေဆိုပြီးတော့ဖော်ပြထားပါတယ်ရုရှားနိုင်ငံမှာညင်ကြေးမှုနဲ့ပညာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်နေတဲ့ British Council ရဲ့လုပ်ငန်းဆောင်တာတွေကိုလည်းရပ်ပစ်ဖို့ဆုံးဖြတ်ခဲ့ကြောင်းရုရှားကပြောပါလေဒါပြင်စိန့်ပီတာစပတ်မြို့မှာဗြိတိန်ကောင်စစ်ဝင်ရောက်ထမှန်ဖွင့်လှစ်ဖို့ခွင့်ပြုထားတာကိုလည်းရုရှားကပြစ်ပြတ်ခဲ့ပါလေဥရောပသမဂ္ဂကလည်းဗြိတိန်နိုင်ငံနှုတ်ထွက်တဲ့ကိစ္စရပ်တွေမှာအဆင်ပြေမှုရှိနေတာတွေကိုအာရုံလွှဲပြောင်းတဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာအခုလိုရုရှားပေါ်မလိုမုန်းတာဆောင်ရွက်တာဖြစ်ပြီးဒါဟာအစဉ်အချိန်နဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ကဒီသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ